စကိုင်းတိုင်းကမ်းပလူမြို့နယ်အတွင်းကခြေရွာတွေကိုစစ်ကောင်စီတပ်တွေကဖေဖော်ဝါရီလ16ရက်နေ့ကလေးကစစ်ကြောင်းထိုးဝင်ရောက်နေမြေရှင်းလင်းနေတာကြောင့်စစ်ပြေးဒုက္ခသည်တွေလက်လက်ထွက်ပြေးတင်းရှောင်နေကြရပါတယ်။စစ်ကြောင်းဝင်လာတဲ့တပ်ဟာစစ်ပြေးဒုက္ခသည်တွေရဲ့ရိတ်ခါကိုတင်းယူသွားကြတယ်လို့လည်းပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မမသတင်းအောင်ကတင်ပြပေးမှာပါခင်ဗျာ။
ကမလူမျိုးနဲ့အတွင်းကိုမြန်မာစစ်တပ်ကနေပြင်းရှင်းလင်းရေးအတွက်အနည်းဆုံးစစ်ကြောင်း၃ကြောင်းထက်မနည်းစစ်ကြောင်းတွေခွဲပြီးတော့တကြောင်းကိုအင်အား100ကျော်လောက်နဲ့ကြေးရွာတွေကိုနေဝင်နေတာကြောင့်ဒေသခံတွေတောင်းနေချီထွက်ပြေးနေကြရပါတယ်။မန္တလေးမြစ်ကြီးနားရထားလမ်းအရှိဘက်နဲ့ရွှေဘိုမြစ်ကြီးနားကားလမ်းအနောက်ဘက်မှာရှိတဲ့ကြေးရွာတွေအားလုံးထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။ February 18ရက်နေ့ကကမလူမျိုးနဲ့တန်ကုန်းတိုက်နယ်အတွင်းကကိုင်းရိုးရွာကဒေသခံ2ဦးကိုစစ်ကောင်စီကဖမ်းဆီးညှဉ်းပန်းပြီးတော့မိရှို့တပ်ဖြတ်ခဲ့တယ်လို့ဒေသခံ2ဦးကပြောပါရယ်
။တက်ကတယောက်ကတော့35နှစ်လောက်ဗျာ။အဲတယောက်ကတော့19နှစ်လောက်ပေါ့ဗျာ။စစ်ကြောင်နေတဲ့အခါကျတော့အထုပ်ပိုးလေးနေနေလို့ကလေးတွေကတွားယူပါဗျာ။တွားယူတဲ့အခါကျတော့သူစစ်ကြောင်ကကတ်လာပြီဆိုပြီးတော့ကျွန်တော်တို့နေရာရွှေ့တာပေါ့ဗျာ။ဆန်းတဲ့ຢာစီဆိုတော့ဗျာ။ဟိုအထုပ်ပိုးလေးပေါ့ဗျာ။တော့ကျွန်တော်တို့ပြန်ယူပါပေါ့။အဲအဲ့ဒါကိုသူတို့ပေါ့ဗျာဖမ်းတာပေါ့ဗျာ။သူတို့ဖမ်းပြီးတော့သူတပ်ဖြတ်ထားခဲ့တာပါ။အဲဒီသူတယောက်ကတော့ဗျာတနက်ခံရတယ်ဗျာ။အဲတယောက်ကတော့ဒီလိုခြေောက်ဒီပါတွေခွဲပေါ့ဗျာ။အဲခြေောက်ဒီပါတွေခွဲပြီးတော့ခြေောက်ဒီခွဲပြီးဆိုတော့သူကဒီလက်ဒီပါတွေခြေောက်ဒီခွဲပြီးဆိုတော့ဆက်လိုက်ကြတာခဲ့တာပါဗျာ။ကျွန်တော်တို့ကမီးရှို့ပေါ်လိုက်ပါလေ။သူတို့ကဒေတာကံဟိုလို့ပြောဗျာတစ်ခုခုထင်ပြီးတော့သူတို့ကလုံးလိုက်တာပေါ့ဒီ PDF ပါညာမှတ်ပြီးတော့လုံးလိုက်တာပေါ့
ဒေတာကံပြောဆိုမှုနဲ့ပတ်သက်ပြီးတော့ VOE ကတိကျအတိမပြုတ်နိုင်သေးပါဘူးစစ်ကောင်စီကလည်းကမ်ဘလူးမျိုးတွေကစစ်စီရီနဲ့ပတ်သက်ပြီးတော့ထုတ်ပြန်တာမရှိသေးပါဘူးတန်းကုန်းတိုက်နယ်အတွင်းကကြေးရွာတချို့ကဒေတာကံတွေကတော့စစ်ကောင်စီစစ်ကြောင်းပြန်ထွက်သွားတဲ့အချိန်မှာကြေးရွာတွေကိုပြန်ဝင်ကြတယ်လို့ဆိုပါတယ
်အခုစစ်ကြောင်းတွေကကျွန်တော်တို့ဟွာမှာရှိကြကြညောင်တိုင်းမှာရှိရကြပြန်မဝင်နိုင်ကြီးတဲ့ရွာတွေကတော့တချို့ရွာတွေကတော့ပြန်မဝင်နိုင်ကြဟိုမောင်းတိုင်းတို့ပါလို့ကြောပြန်မဝင်နိုင်ကြီးကြမှာသူတို့ကကျတော့အဲ့တည်းမှာလဲစစ်ကြောင်းပြန်ထိုးနေလို့မှာညောင်တိုင်းတို့ကအဲ့ဆက်ကတော့ပြန်မဝင်နိုင်ကြီးကြသူတို့အဲ့ဆက်မှာထိုးနေရတာတော့
ကြီးရွာတွေကိုနေမီရှင်းလင်းဝင်ရောက်တာမှာရွာလုံးချုပ်မီရှူလိုက်တဲ့အတွက်ဒေသခံတွေဟာရွာတွေကိုပြန်ဝင်မနေနိုင်တော့ပဲတောထဲမှာနေပြီးတော့စစ်ပီးရှောင်နေရတာရှိတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီစစ်ကြောင်းတချို့ကလည်းကြေးရွာတွေကိုမဝင်ပဲစစ်ရှောင်တွေရှိနေတဲ့တောဘက်တွေကိုဝင်လာလေးရှိပြီးဒေသခံတွေစစ်ရှောင်မှုအတွေ့ယူလာကြတဲ့ရိခာနဲ့တံမိုးရှိပစ္စည်းတွေကိုယူဆောင်သွားတာမျိုးတွေရှိလာတယ်လို့ကမ်ဘလူးတောင်ချန်းပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံကိုရဲဝင်းကအခုလိုပြောပါတယ
်ပုံမှန်ဆိုရင်တော့သူတို့ရွာတွေကိုအမြဲဝင်တာဘူးနော်ဒီကကြတော့ရွာတွေဝင်မဲ့ထင်ပြီးတော့ကျွန်တော်တို့ဒါတရက်တာကိုင်းယူကျုံးမကုန်ဟိုရှန်တဒီအရရတကန်းနဲ့ရှိတာကိုလမ်းအဲကျူအချင်းစက်လမ်းဒီမှာတကန်းနဲ့ရှိတာဆိုတော့အဲတရက်တာလေးတရက်တာမြောက်နားလေးလေးရောက်ရောရွာတွေကဖတ်တော့တာပေါ့နော်ဖတ်တဲ့အခါရွာရဲ့အရှိဘက်ဒီဖတ်တော့သူတို့ကရွာတွေကိုမဝင်မဲနဲ့ရွာအရှိဘက်ဒီကနေအလျှောက်လိုက်ရွာတွေနဲ့ပြန်ပြီးတွားတာဆိုတော့အဲ့မှာအကုန်လုံးစစ်ဆောင်နေတဲ့အကုန်ထိတိုက်တွေတိုးပြီးတော့ပြေးကြလွားကြပြီးအကုန်ဖြစ်ကုန်ရတာပေါ့နော်အဲ့ဒါဒီကကျွန်တော်တို့ဒီဘက်ကတော့နော်အိုင်လဲပေါ်ပါတဲ့တမိုးရှိတဲ့သူတို့ရကျင်တာတွေတော့ယူသွားတယ်ဆိုကြတယ်အိုင်လဲတွေပေါ့နော်တိုးတဲ့ဒီကုန်းချင်းလေယာဉ်တွေဆိုတော့လဲတွေနဲ့ရှောင်ရတာပေါ့နော
်မန္တလေးမြစ်ကြီးနားရထားလမ်းအရှိဘက်နဲ့ရွှေဘိုမြစ်ကြီးနားကားလမ်းအနောက်ဘက်မှာရှိတဲ့ကြေးရွာတွေအလုံးကိုဝင်နေစစ်ကြောင်းဟာ February 18ရက်လောက်မှာကြေးရွာတချို့ကနေပြန်ထွက်သွားတာကြောင့်အဲ့ဒီရွာတချို့ကဒေသခံရွာတွေကိုပြန်ဝင်ခဲ့ကြပြီမြေဒီကနေ့မနေ့မှာပဲနောက်ထပ်စစ်ကြောင်းထပ်ပြီးတော့တက်လာပြီဖြစ်တဲ့အတွက်ဒေသခံတွေစစ်ရှောက်မှုထပ်ပြီးတော့ပြင်ဆင်နေကြရတယ်လို့ကိုရဲဝင်းကအခုလိုပြောပါတယ
်မြကြီးနာမန္တလေးတန်လာနော်ရထားလမ်းရဲ့အရှိတ်နောက်ပြီးတော့ကျွန်တော်တို့ရွှေဘိုမြကြီးနာကားလမ်းရဲ့ဒါအနောက်ဘက်ပေါ့နော်အိုက်ကွင်းတဲ့ဟာကိုအကုန်ဆောင်ရတာပါဗျဒီနေ့အခုစစ်ကြောင်းတချို့ကထပ်ထွက်လာတယ်ဗျတော့ဒီကိုဒီဘက်ကိုထွက်ခဲ့တယ်။ဒီကုန်းတကြားဆက်ကနေဒီကုန်းဘက်ကနေဝိုက်ပြီးတော့ကျွန်တော်တို့ဒါဝါဘက်တရက်ကန်ကြီးဘက်ပေါ့နော်။ဘက်တွေရောက်နေ။အဲတရက်ကန်ကြီးမှာအရင်150လောက်ရောက်နေပြီ။အဲကောင်ကလည်းမြောက်ဘက်ဦးတည်တယ်ဆိုတော့ဒီကုန်းကိုပဲကျွန်တော်တို့ပြန်ထိုးမယ်လို့ခန့်မှန်းရတာပေါ့နော်။အဲတော့အခုပြန်မနေရမှပြန်ရောက်ကြတဲ့ဆစ်ဆောင်တွေကဒီနေ့ပြန်ပြီးတော့ဒါရှောင်မှုပြီးကိုပြေးဆင်းနေကြတဲ့အနေအထားတော့ရှိရပါတော့။
လက်ရှိမှာတော့စစ်ပေးရှောင်တွေရဲ့စားတောက်ရေးအတွက်ရိခာလိုအပ်မှုတွေရှိနေကြတယ်လို့ဒေသခံတွေကဆိုပါတယ်စစ်တပ်ရဲ့နေမင်းရှင်းလင်းရေးထိုးစစ်နယ်တိုက်ပွဲတွေကြောင့် စကိုင်းတိုင်းတွင်မှာဥယျာဉ်ဆွန့်ခွာထွက်ပြေးရတဲ့အစ်စ်ဆောင်အရေးအတွက်ဟာတနေ့ထက်တနေ့ပိုပြီးတော့တိုးလာပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကြီးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့မြန်မာစစ်တပ်ကဆွဆွဲထားပါတယ်။စကိုင်းတိုင်းတွင်အာနာသိန်းစစ်ကောင်စီကိုဆန့်ကျင်တဲ့ကြီးရွာတွေရှိသလိုစစ်ကောင်စီကိုလူလာတဲ့ကြီးရွာတချို့လည်းရှိပြီးတော့အဲ့ဒီကြီးရွာတွေကိုစစ်ကောင်စီကပြည်သူစစ်ဖြစ်လက်နက်တပ်ဆင်ပေးတာတွေလည်းရှိပါတယ်။ဆီယနာသိမ့်ပြီးတဲ့နောက်ပိုင်းမှာစကိုင်းတိုင်းဟာစစ်ဘေးဒုက္ခတွေအများဆုံးတိုးလာတဲ့ဒေသဖြစ်ပြီးတော့အရေးအတွက်အားဖြင့်စစ်ဘေးရှောင်ဦးရေက၈သိန်းနီးပါးရှိပါတယ်။ဒီပမာဏဟာစကိုင်းတိုင်းအတွင်းကလူဦးရေစုစုပေါင်းရဲ့15ရာခိုင်နှုန်းအထိရှိတာဖြစ်တယ်လို့မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကဖော်ပြထားပါတယ်ရှင်။